ရှမသက်ခရစ်ဝင်အခန်းကြီး22
တပန်ယေရှုသည်ဥပမာကိုဆောင်၍ပရိသတ်တို့အားမိမ့်မွက်တော်မူသည်ကား
ကောင်းငင်နိုင်ငံတော်သည်မိမိသားအဖို့ထိမ်းမြားမင်္ဂလာဆောင်ပွဲကိုစီရင်သောမင်းကြီးနှင့်တူ၏ထိုမင်းကြီးသည်ဖိတ်ပြီးသောသူတို့ကိုခေါ်စေခြင်းဟံလူလင်တို့ကိုစေလွတ်သောအခါထိုသူတို့သည်မလာဘဲနေကြ၏တဖန်အခြားသောလူလင်တို့ကိုစေလွတ်၍ငါပွဲကိုငါပြင်ဆင်ပြီးနွားမှစသောစုဖြိုးသောတိရစ္ဆာန်များကိုတတ်၍ပြီးပြီးအလုံးစုံတို့သည်အသင့်ရှိပြီးမင်္ဂလာဆောင်ပွဲသို့လာကြပါဟုဖိတ်ပြီးသောသူတို့အားပြောကြားဟုမှားလိုက်ပြန်၏သို့တော်လည်းထိုသူတို့သည်နားမထောင်ဘဲအချို့တို့သည်မိမိလည်းသို့သွားကြ၏အချို့တို့သည်ကုံသွဲရာသို့သွားကြ၏ကျွင်းသောသူတို့သည်လည်းလူလင်တို့ကိုဖမ်းဆီး၍ညင်းစေခြင်းအသေးသက်ခြင်းကိုပြုကြ၏ထိုမင်းကြီးသည်ကြားလျှင်အမျက်ထွက်၍စစ်ချီစေသဖြင့်လူအသက်ကိုတတ်သောထိုသူတို့ကိုအပြီးလှုပ်ကြံ၍သူတို့၏မြို့ကိုမီးရှို့လေ၏ထိုနောက်မှမင်းကြီးသည်လူလင်တို့ကိုခေါ်၍ငါ၏မင်္ဂလာဆောင်ပွဲသည်အသင့်ရှိ၏ခေါ်ဖိတ်သောသူတို့သည်မထိုက်မတန်သောကြောင့်လမ်းမလမ်းကြားသို့သွား၍တွေ့သမျှသောသူတို့ကိုပွဲသို့ခေါ်ဖိတ်ကြဟုအမိန့်တော်ရှိသည့်အတိုင်းလူလင်တို့သည်လမ်းများသို့ထွက်သွား၍ကောင်းမကောင်းတွေ့သမျှသောလူအပေါင်းတို့ကိုစုဝေးစေ၍ပွဲတော်၌အပြည့်ရှိလေ၏မင်းကြီးသည်ပွဲ၌လျောင်းသောသူတို့ကိုကြည့်ရှုခြင်းဟံဝန်တော်မူသောအခါမင်္ဂလာဆောင်ပွဲ၏အဝတ်ကိုမိုးဝတ်တော်သူတယောက်ကိုမြင်လျင်အဆွေမင်္ဂလာဆောင်ပွဲ၏အဝတ်မရှိဘဲအဘယ်ကြောင့်ဝင်သနည်းဟုမေးတော်မူသည်ကိုထိုသူသည်မပြောနိုင်ဘဲနေ၏ထိုအခါမင်းကြီးသည်အချံရံတို့အားထိုသူ၏လက်ခြေကိုတုတ်နှောင်လော့ငိုကြွေးခြင်းအံသွားခဲကြည့်ခြင်းရှိရာပြင်ရမှောင်မိုက်သည်သို့ယူသွားချလိုက်ကြဟုအမိန့်တော်ရှိ၏ထိုတို့ခေါ်တော်မူသောသူအများရှိတော်လဲရွေးကောက်တော်မူသောသူနဲသည
်ဟုမိန့်တော်မူ၏ထိုအခါပါရိရှဲတို့သည်ထွက်သွားပြီးလင်ငါတို့သည်သူ၏စကားကိုချောင်းမြောင်း၍အပြစ်ပြုခွင့်ကိုအဘယ်သို့ရနိုင်သနည်းဟုမေးမြန်းတိုင်ပင်ပြီးမှမိမိတပြေးနှင့်ဟေရုတပြေးတို့ကိုအထံတော်သို့ဆေလွှတ်၍
ရှင်ဖျားကိုတော်ဒီတစ္ဆာရှိပါ၏အဘယ်သူကိုမျှမကြောက်လူမျက်နာကိုမထောက်ဘဲဖျားသခင်ဤတရားလမ်းကိုခုံမှန်စွာပြတော်မူသည်ကိုကျွန်ုပ်တို့သိကြပါ၏တို့ဖြစ်၍ကိုတော်သည်အဘယ်သို့ထင်တော်မူသည်နည်းကဲ့သို့ဘီရင်အားအခွန်ကိုဆက်အပ်သလားမဆက်အပ်သလားအကျွန်ုပ်တို့အားမိန်တော်မူပါ
ဟုမေးလျှောက်ကြ၏ယေရှုသည်ထိုသူတို့၏စိုးညစ်သောသဘောကိုသိတော်မူလျင
်လှုပ်ဝဲသောသူတို့အဘယ်ကြောင့်ငါကိုစုံစမ်းနှောက်ယှက်ကြသနည်းအခွန်ငွေတစ်ပြားကိုပြပ
ါဟုမိန်တော်မူ၍ဒေနာရီတစ်ပြားကိုယူခဲ့ကြ၏
ဤပုံဤလိပ်စာကအဘယ်သူဤပုံအဘယ်သူဤလိပ်စာဖြစ်သည
်ဟုမေးတော်မူလျင
်ကဲတာဘီရင်ဤပုံလိပ်စာဖြစ်ပါသည
်ဟုလျှောက်ကြတော်ယေရှုကလည်
းကဲတာဘီရင်ဤဥစ္စာကိုကဲတာဘီရင်အားဆက်ပေးကြလော့ဖျားသခင်ဤဥစ္စာကိုကဖျားသခင်အားဆက်ပေးကြလော့
ဟုမေးတော်မူ၏ထိုသူတို့သည်ကြားရလျင်အံ့ဩ၍အထံတော်မှထွက်သွားကြ၏ထာမြောက်ရှင်မြတ်ကြီးမရှိဟု၍အယူရှိသောဇတုကဲတို့သည်ထိုနေ့၌အထံတော်သို့ချဉ်ကပ်၍
အရှင်ဖျားလူမည်သည်ကသားမရှိဘဲသေးလျင်သူ၏မယားကိုသူညီသိမ်းယူ၍ညီအကိုအမျိုးမပြဆက်နွယ်စေဟုမောရှေစီရင်ပါပြီကျွန်ုပ်တို့တွင်ညီအကို9ယောက်ရှိပါ၏အကိုအကြီးသည်မိမနှင့်စုံဖက်၍သားမရှိဘဲသေးသဖြင့်မိမိမယားကိုမိမိညီနှင့်ကြံရစ်စေ၏ထိုသူတယောက်နောက်တယောက်ခုနှစ်ယောက်သောညီအကိုတို့သည်ထိုမိမနှင့်ဆုံဖက်ပြီးမှတေကြ၏နောက်ဆုံး၌မိမသည်လည်းတေလေ၏တို့ဖြစ်၍ထမြောက်ရာကာလ၌ထိုမိမသည်ခုနှစ်ယောက်သောညီအကိုတို့တွင်အဘယ်သူ၏မယားဖြစ်ရပါမည်နည်းထိုသူအပေါင်းတို့သည်ထိုမိမနှင့်ဆုံဖက်ခြင်းကိုပြုကြပြီ
ဟုမေးလျှောက်ကြ၏ယေရှုကလည
်းသင်တို့သည်ကျမ်းစာကိုနားမလဲဘုရားသခင်၏တကိုးတော်ကိုမသိသောကြောင့်မှားသောအယူကိုယူကြ၏ထမြောက်ရာကာလ၌စုံဖက်ခြင်းကိုမပြုထိမ်းမြားပေးစားခြင်းကိုမပြုကောင်းကင်သာဘုရားသခင်တမန်တော်ကဲ့သို့ဖြစ်ကြ၏ထိုမှတပါသေလွန်သောသူတို့သည်ထမြောက်ခြင်းအရာမှာ ဖျားသခင်ကငါသည်အာဗြဟံဤဖျားဤဇက်ဤဖျားယာကုပ်ဤဖျားဖြစ်သည်ဟုသင်တို့အားမိမ့်မွတ်တော်မူကြောင်းကိုသင်တို့သည်မဖတ်ဘူးသလောဖျားသခင်သည်သင်နေသောသူတို့ဤဖျားမဟုတ်အသက်ရှင်သောသူတို့ဤဖျားဖြစ်တော်မူသည
်ဟုမိမ့်တော်မူ၏ပြည့်တတ်များတို့သည်ကြားရလျင်ဆုံးမဩဝါဒပေးတော်မူသည်ကိုအံ့ဩခြင်းရှိကြ၏ဇတုကဲတို့ဤစကားကိုခြေတော်မူကြောင်းကိုပါရိရှဲတို့သည်ကြားလျင်စူးဝေးကြ၍သူတို့အပါဝင်ဖြစ်သောကျမ်းတတ်တယောက်သည်ကိုတော်ကိုစုံစမ်းနှောက်ယှက်ခြင်းငှာ
အရှင်ဖေဟာပညာတိကျမ်း၌အဘယ်မြည်သောပညာသည်တာ၍ကြီးသည်
။ဟုမေးလျှောက်သောယေရှုက
သင်ဤဖျားခင်ထာဝရဖျားကိုစိတ်နှလုံးအကျွင်းမဲ့ဉာဏ်ရှိသမျှနှင့်ချစ်လောဟုသောပညာသည်ပထမပညာဖြစ်၏ကြီးမြတ်သောပညာလည်းဖြစ်၏ထိုမှတပါကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချစ်လော့ဟုသောဒုတိယပညာသည်ပထမပညာနှင့်သဘောတူ၏ဤပညာနှစ်ပါးတို့ကပညာတိကျမ်းနှင့်အနာဂတ်တိကျမ်းရှိသမျှတို့၏အချုပ်အခြာပင်ဖြစ်သည
်ဟုမိန်တော်မူ၏ဖာရိရှဲတို့သည်စူဝေး၍နေကြစဉ်တွင်ယေရှုက
သင်တို့သည်ခရစ်တော်ကိုအဘယ်သို့ထင်မှတ်ကြသနည်းအဘယ်သူ၏သားဖြစ်သနည်း
ဟုမေးတော်မူလျင
်ဒါဝိဒ်သားဖြစ်သည
်ဟုလျှောက်ကြတော
်သို့ဖြစ်လျင်ဒါဝိဒ်သည်ခရစ်တော်ကိုသခင်ဟု၍ဝိညာဉ်တော်အားဖြင့်အဘယ်ကြောင့်ခေါ်သနည်းဒါဝိဒ်၏စကားမှာသာဝရဖျားကသင်ဤရန်သူတို့ကိုသင်ဤခြေတင်ရာငါမချမထားမိတိုင်အောင်ငါလက်ရဘက်၌ထိုင်နေလောဟုငါဤသခင်အားမိန့်တော်မူသည်ဟုဒါဝိဒ်ဆိုသည်ထိုသို့ဒါဝိဒ်သည်ခရစ်တော်ကိုသခင်ဟု၍ခေါ်လျင်အဘယ်သို့သူ၏သားဖြစ်သနည်
းဟုမေးတော်မူသည်ရှိသောအဘယ်သူမျှစကားတခုကိုပြန်လျှောက်ခြင်းကမတတ်နိုင်ကြထိုနေ့မှစ၍နောက်တစ်ဖန်အဘယ်သူမျှမမေးမလျှောက်ဝန်ကြ